တရုတ်ဆွေးရအုပ်ချုပ်မှုအောက်ကတိဘက်ဒေသကိုပိုင်အုပ်ချုပ်권ရရှိရေးကြိုးပမ်းလှုပ်ရှားမှုကိုဦးဆောင်ပေးမဲ့နိုင်ငံရေးခေါင်းဆောင်ကိုရွေးချယ်ဖို့အိန္ဒိယနဲ့တခြားနိုင်ငံတွေမှာရောက်နေကြတဲ့ထောင်ပေါင်းများစွာသောတိဘက်လူမျိုးတွေတင်းငွေတွေနေကမဲပေးခဲ့ကြပါတယ်။တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမာကတရုတ်ဆွေးရကအတိမမပြည့်တဲ့နိုင်ငံရေးအာဏာကို2011ခုနှစ်မှာလွှဲပြောင်းပေးလိုက်ပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ရွေးကောက်ပွဲကျင်းပခြင်းဖြစ်သလိုဖုန်တော်ကြီးဒလိုင်လာမာရဲ့ကျန်းမာရေးအခြေအနေအပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာကျင်းပတာလည်းဖြစ်ပါတယ်။ကမ္ဘာတဝန်းမဲပွဲခွင့်ရှိသူတိဘက်လူမျိုး6000လောက်ရှိပေမဲ့အများစုကအဝေးရောက်တိဘက်အစိုးရရုံးဆက်ရာအိန္ဒိယနိုင်ငံမြောက်ပိုင်းဒရမ်ဆလာမြို့ကိုအာရုံစိုက်နေကြပါတယ်။ဝန်ကြီးချုပ်ယာဒူအတွက်အဓိကရှင်းပြနေကြတဲ့ပုံကုန်နူးဖြစ်ကြတဲ့လော့ဆမ်ဆန်ဂေးနဲ့ပေပါဆယ်ရင်းတို့နှစ်ဦးကိုမဲပေးဖို့အတွက်ဟိမာလာယပြည်နယ်အတွင်းကဒရမ်ဆလာမြို့ကမဲယုံအပြင်မှာလူတွေတန်းစီစောင့်ဆိုင်းခဲ့ကြပါတယ်။